မြန်မာနိုင်ငံမှာဒီနှစ်နောင်ပိုင်းကျင်းပမယ့်ရွေးကောက်ပွဲမတိုင်မီတနိုင်ငံလုံးအတိုင်းအတာနဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့နိုင်ငံရေးပါတီတွေဝိုင်းဝန်းအားပေးကူညီကြဖို့သမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲလွန်ကာလတိုင်းပြည်မှာနိုင်ငံရေးတည်ငြိမ်မှုရစေရေးလက်နက်ကိုင်ပြည်ပခါတွေအဆုံးသတ်ရေးကိစ္စတွေကိုလည်းပံ့ပိုးကူညီကြဖို့ဒီကနေ့ရန်ကုန်မြို့မှာနိုင်ငံရေးပါတီကကိုယ်စားလှယ်ပေါင်း100ကျော်နဲ့တွေ့ဆုံရမှာသမ္မတကပြောကြားခဲ့တာပါ။အပြည့်အစုံကိုတော့ကိုမိုးစောကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးပါတီကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲကိုတနင်္လာနေ့ညနေ4:00မှာရန်ကုန်တိုင်းဒေသကြီးလွတ်တော်မှာကျင်းပခဲ့တာဖြစ်ပြီးဒီတွေ့ဆုံပွဲမှာအစိုးရအဖွဲ့ကပြည်ထောင်စုဝန်ကြီးတွေပါဝင်တက်ရောက်ခဲ့သလိုနိုင်ငံရေးပါတီ52ပါတီကကိုယ်စားလှယ်130ကျော်ပါဝင်တက်ရောက်ခဲ့ကြပါတယ်ဆွေးနွေးပွဲအဖွဲ့မိန်ခွန်းမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကပါဝင်သင့်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရက်ကိုရွေးကောက်ပွဲမတိုင်မီစတင်နိုင်ဖို့နဲ့ဒီနိုင်ငံရေးဆွေးနွေးပွဲမှာဖေဖော်ဝါရီပြည်ထောင်စုတည်ဆောက်ရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးတွေဆွေးနွေးနိုင်မှာဖြစ်ကြောင်းထည့်သွင်းပြောဆိုပါတယ်။
ကျွန်တော်တို့နေနဲ့ကနိုင်ငံရေးဆွေးနွေးပွဲတွေလာမယ့်ရွေးကောက်ပွဲများမတိုင်မီစတင်ထားလို့ဒီနိုင်ငံရေးဆွေးနွေးပွဲများကလည်းဆက်ကျွန်တော်တို့ရည်မှန်းတဲ့ပြည်ထောင်စုကိုကျွန်တော်တို့ပုံဖော်ဖို့တယ်ပဒီလိုကျေနော်ဦးလေးပြစ်စင်းအပေါင်းကိစ္စရံများစွာအားလုံးရဲ့ကိုစားပြုမှုသဘောတူညီမှုတွေပြစ်စင်းပွားရမှာဖြစ်ပါတယ်အားလုံးပေါ်မှာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းနေတဲ့အတွက်ပဒီလိုကျေနော်ဦးလေးပြစ်စင်းမယ်အချက်တွေနဲ့အခက်အခဲမရှိနိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆနေပါတယ်
တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးဖြစ်စင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေအချိန်မီစတင်နိုင်ဖို့အတွက်နိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပြောကြားခဲ့ပါတယ်။တိုင်းစားလက်နက်ကိုင်အဖွဲ့တွေဘက်ကအစင်သင်းဖြစ်ပြီးဆိုရင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရဘက်ကအစင်သင်းရှိနေကြောင်းကိုလည်းထပ်မံပြောကြားခဲ့ပါတယ်။ရွေးကောက်ပွဲတိုင်းဒီဂျာကာလာမှာနိုင်ငံရေးတည်ငြိမ်မှုရရှိဖို့အတွက်လည်းနိုင်ငံတော်သမ္မတကအခုလိုတိုက်တွန်းပါတယ
်။ရွေးကောက်ပွဲကာလာမှာနိုင်ငံရေးအင်အားစုပြည်သူတွေရဲ့နှုတ်နှင်းချက်တွေမြင့်မားလာခဲ့တယ်လက်တွေ့ကြရတဲ့ရန်နဲ့ဖြစ်ပေါ်နေရုပ်ောက်ဘဝမတန်ချာကနာနိုင်ငံကြီးတည်နေဖို့အဲဒီကမှဖြစ်တဲ့ပါရှင်လုံးနဲ့ဖြတ်ရတဲ့ရုပ်ောက်ဘဝများကျင်းပနေပြီးပြည်သူဆန္ဒတွေကိုထင်ရတဲ့ရလဒ်တွေကအစိုးရပြည်ပြည်ဖွဲ့စည်းနိုင်ပြီးဒီမိုကရေစီအကြောင်းဆိုတဲ့ပမိုင်းနဲ့အလှည့်အကြောင်းအားလုံးကိုလက်သက်ပြီးအောင်မြင်စွာကြိုဖြတ်ဖို့ကြိုးပမ်းကြဖို့တိုက်တွန်းပြောကြားတယ်
နိုင်ငံရေးပါတီတွေဘက်ကပြန်လည်တင်ပြဆွေးနွေးရမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးလာမယ့်ရွေးကောက်ပွဲနဲ့လေယာမြေကိစ္စတွေဖြေရှင်းပေးရေးကိုတင်ပြခဲ့ကြပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိပေါင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်သေးခင်မှာပြည်내နဲ့တိုင်းဒေသကြီးတွေမှာဗဟိုချုပ်ကိုင်မှုတွေကိုလျှော့ချဖို့အတွက်တင်ပြပါတယ်။
ကျွန
်
တော
်
တို့အခြေခံဥပဒေကလည်းဤဆွဲမှုဟာဒီဆဲလာတော့ဘင်းမှာလည်းပြည့်ပြတ်နိုင်မှာဟုတ်တဲ့တော့ဒီကြုံလုံးမှာကျွန်တော်တို့တိုင်းဒေသကြီးနဲ့ဒီနယ်အစိုးရတွေကဘိုးချုပ်ကံလျှော့ချနိုင်လို့သမရရဲ့လိုင်းညူနဲ့လူပေးဖို့ကျွန်တော်တို့ဒီကရက်ကစိုက်တွန်းလို့ပါတယ်ခင်ဗျာကျွန်တော်
တိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးဟန်ရွှေကတော့အောင်မြင်တဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အချက်၄ချက်ပါဝင်ဖို့လိုအပ်မယ်လို့တင်ပြပါတယ်နိုင်ငံတော်သမ္မတကနိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာဖက်ဒရယ်ရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထည့်သွင်းဆွေးနွေးနေချိန်မှာပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်နေတာတွေရှိပါတယ်ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးကာလကလက်ရှိကျင်းပနေတဲ့လွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးကိုတင်ပြဆွေးနွေးပြီးမေလအတွင်းမှာလူထုဆန္ဒခံယူပွဲကျင်းပဖို့ရည်မှန်းထားတာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရွေးကောက်ပွဲကျင်းပတဲ့နှစ်မှာလူထုဆန္ဒခံယူပွဲကျင်းပမယ်ဆိုရင်ကော်မရှင်အတွက်အခက်အခဲရှိနိုင်ကြောင်းလွှတ်တော်ရုံးကိုစာပေးပို့ထားပါတယ်